မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့အတွက်ရောက်နေတဲ့ Mr. Kendana ဟာနေပြည်တော်မှာတော့အစိုးရဝန်ကြီးဌာနကတာဝန်ရှိသူတွေ၊တမရယုံကတာဝန်ရှိသူတွေအပြင်လွှတ်တော်နှစ်ရက်နဲ့အတူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတွေနဲ့ပါဒီကနေ့တွေ့ဆုံတယ်လို့ရန်ကုန်ကုလသမဂ္ဂယုံကပြန်ကြားရေးအရာရှိဦးအေးဝင်းက RFA ကိုပြောပါရယ်
။ဒီနေ့ Mr. Kendana ကတော့ဒီပြန်ကြားရေးဝန်ကြီးဌာနအဲဝန်ကြီးရောအတူအစိုးရဝန်ကြီးရောတွေ့ပါရယ်။ပြီးတော့တမရယုံကဝန်ကြီးနဲ့ပါဖြစ်တဲ့အစိုးရနဲ့ကိုယ်တော်မင်းနဲ့တွေ့ပါရယ်။ပြီးတော့နိုင်ငံတော်သမ္မတရဲ့ဥပဒေနိုင်ငံရေးစီပွားရေးချန်ပီယံများနဲ့တွေ့ပါတယ်။ဒီမှာစကန်ဒနာပြီးတော့အမျိုးသားလွှတ်တော်အပြည်သူလွှတ်တော်ပြန်သတ်တွေ့တယ်။သတ်တွေ့ပြီးတော့ပညာရေးဝန်ကြီးကျန်းမာရေးဝန်ကြီးဆက်တွေ့ပါတယ်။ပြီးတော့ကန်ဒနာရွေးကောက်ပွဲကော်မရှင်တော်ပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ပါတယ်။ပြီးတော့အခုပဲပတ်ဝန်းကျင်ထိန်းသိမ်းရေးတတော်ရေးဝန်ကြီးဌာနဝန်ကြီးတွေတွေ့ပါတယ်။ဘုရားစက္ကန်ဒါနာဟူနိုင်ငံကြီးဝင်ပြီးတွေ့ဖို့သူရောက်နေပါတယ်
။ဒါပြင်ဒီကနေ့ညနေပိုင်းမှာပဲနေပြီးတော့မှ NLT ပါတီဥက္ကဋ္ဌတော်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိတယ်လို့လည်းဦးအေးဝင်းကပြောပါတယ်။ဒါပေမဲ့ဒီတွေ့ဆုံမှုအလုံးဟာတကပိတ်ဆွေးနွေးပွဲဖြစ်တဲ့အတွက်ဘလို့အကြောင်းအရာတွေအတူဆွေးနွေးတယ်လဲဆိုတာအဓိကပြောပြလို့မရပေမဲ့လက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေအလုံးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဦးအေးဝင်းကပြောပါတယ်။
အကုန်ပါပါတယ်ခင်ဗျာဒီသူနေတဲ့ဒီသူတော်မှာလည်းဒီပေါ်အေးသူမေးရရှိပါတယ်ဒီ constitution နဲ့ပတ်သက်လို့မေးရလည်းရှိတယ်နောက်တခြားစိတ်လည်းရှိပါတယ်ဆိုတော့ပြောဆိုပါဒီအစည်းအဝေးထဲမှာမေးတဲ့ခါကြီးတော့ကျွန်တော်ဒီဘေးလိကမပြောပြစီနေပေါ့လေဆိုတော့ဒါအကုန်လုံးကဒီစကီတာနဲ့နေတဲ့ဥစ္စာတွေ့တဲ့နေရာမှာအကုန်လုံးကတခါပြီးဆိုတော့အစည်းအဝေးဖြစ်တဲ့အတွက်ကျွန်တော်ဒါကြီးတော့မပြောပါဘူးစကီတာနဲ့သူဘာကြီးပြောတယ်ဆိုတော့press conference ကြိုင်တော့သူ statement ထုတ်ပါလိမ့်မယ
်။ဒါကတော့ရန်ကုန်ကုလသမဂ္ဂယုံကပြန်ကြားရေးအရာရှိဦးအေးဝင်းပြောပြသွားတာပါရှင်။ Mr. Kendana ဟာဒီကနေ့မနေ့ပိုင်းကနေပြီးတော့မှပြန်ကြားရေးဝန်ကြီးဌာနကဝန်ကြီးဦးအောင်ကြည်နဲ့ရောဒုတိယဝန်ကြီးဦးရဲထွတ်ထွန်းနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံမှုတွေအတွင်းမှာလက်ရှိမြန်မာနိုင်ငံရဲ့တရင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးရဲထွတ်ကပြောပါတယ်
။ပထမဆုံးကတော့ကျွန်တော်တို့ကမီဒီယာဥပဒေတွေပေါ့မီဒီယာဥပဒေတွေနဲ့ပတ်သက်တော့တို့ချိုတင်တော့တည်ကျင်တဲ့ချက်တွေမေးထားတာရှိပါတယ်အဲ့တော့နောက်ဆုံးအခြေအနေတွေကျွန်တော်ရှင်းပြတယ်အဲ့ဒီပုံမှာမူတည်ပြီးတော့မစ္စတာကင်နန်းကသူထပ်ပြီးတော့တည်ကျင်တဲ့အချက်လက်တချို့မေးတာရှိပါတယ်မစ္စတာကင်နန်းကဒီစာနယ်ဇင်းအတက်ပညာနဲ့ကျင့်ဝတ်ပိုင်ဆိုင်ရာကိစ္စတွေအတွက်ဖြစ်နေတဲ့ပြဿနာတွေရဲ့အဲ့ဒါတွေကိုဖွံ့ဖြိုးတိုးတက်အောင်ဖြေရှင်းနိုင်အောင်ဘယ်လိုလုပ်မလဲဆိုတာလေးသူတည်ကျင်တာလေးတွေမေးပါတယ်
ဒီတွေ့ဆုံမှုအတွင်းမှာ Unity Channel နဲ့ပတ်သက်တဲ့ကိစ္စကိုရောဒီ11 Channel ကဖန်ခံထားရတဲ့သတင်းတောက်ကိစ္စကိုပါ Mr. Kendana ကမေးမြန်းခဲ့တာရှိပါလားလို့လည်းဥရထုတ်ကိုမေးကြည့်ပါတယ်
။အဲမေးတာရှိပါတယ်။11ကိစ္စကိုလည်းမေးတဲ့အခါမှာကျွန်တော်ရှင်းပြတယ်။သူဒီသတင်းတောက်သက်သက်နဲ့သူကသတင်းသွားယူတာမဟုတ်ဘူး။အမှုတစ်ခုမှဟိုဘက်ဒီဘက်အစွတ်စွဲခံနေတဲ့သူကအမှုကြေးရဲ့အတွက်ကြောင့်မလို့ရှင်းနေကသွားပြီးတဲ့အခါမှာသူကလိုက်သွားတယ်။အိမ်ထဲရောက်တဲ့အခါကျမှသူ့ကိုယ်သူသတင်းတောက်လို့ပြောတဲ့အတွက်ကြောင့်မလို့ဟိုကထွက်ပါလို့ပြောတဲ့အချိန်မှာမထုတ်ဖ ೇನೆ အချင်းဖြစ်သွားတာဖြစ်တယ်။နောက် unity မှာဆိုတဲ့ဒီလိုပေါ့နော်။ကန့်တတ်တဲ့နေပြည်တော်ကိုကျွန်တော်တို့ဝင်ရောက်တာဖြစ်တယ်။အဲ့တော့ဒါကြီးအားလုံးကတချို့တရင်ောက်တွေနေနဲ့အထွေထွေမရှိတဲ့အတွက်ကြောင့်မလို့ဘယ်ဟာကဥပဒေနဲ့ညီစုံနေဘယ်လိုဟာမျိုးကမညီစုံဆိုတာကိုသိချာနားမလည်တဲ့အားဖြစ်တယ်။ဒါမှမဟုတ်ဒါတွေကိုလည်းကျွန်တော်တို့စာနယ်ဇင်းကောင်စီကနေတဆင့်ဒီတင်နန်းတွေဖွင့်ဖို့ကျွန်တော်တို့လုပ်နေတယ်။နောက်စာနယ်ဇင်းတင်နန်းကြောင်ဒီပလိုမာတင်နန်းတွေဖွင့်ဖို့လည်းလုပ်နေဆိုတော့ကျွန်တော်ရှင်းပြတယ်။ဟု
တ်ကဲ့။
နောက်ပြီးတော့ unity တရင်ောက်တွေကိုတော့ဒီနေ့14ရက်နေ့ကစပြီးတော့မှတရားရုံးတဲ့စစ်ဆေးနေပြီသူတို့ရဲ့ရာသီရိုက်တဲ့ဥပဒေပါအခွင့်အရေးအပြေအဝရဖို့နဲ့လွတ်လပ်ပြီးမျှတတဲ့တရားစီရင်ဖြစ်ဖို့ကျွန်တော်တို့အာမခံပါတယ်ဆိုတော့ရှင်းပြလိုက်ပါတယ
် Mr. Kendana ဟာပြည်ချာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်အတွင်းမှာအဓိကပြောဆိုထားတဲ့အချက်နဲ့ပတ်သက်လို့လည်းဥရထွတ်ကအခုလိုပြောပြပါတယ
်သူကတော့ဒီဥပဒေတွေအများဆုံးပေါ်ထွက်ခြင်းနဲ့နောက်60နှစ်ဥပဒေဘယ်တော့ရုပ်သိမ်းလဲဆိုတော့ကျွန်တော်တို့ကတော့ဥပဒေတွေပေါ်လာတဲ့ဒီ60နှစ်ဥပဒေရော1932ခုနှစ်ဒီလိုစီမံခံရမှုဥပဒေကိုကျွန်တော်တို့ကလုပ်သိမ်းမယ်။အဲမီဒီယာနဲ့ပတ်သက်လို့သူထူးခြားပြောတာတော့တချို့သူသတင်းတွေကိုဆိုလို့ရှိရင်လည်းရေးတဲ့အခါမှာအဖြစ်မှန်နဲ့ကွဲလို့နေတာပြန်လိုက်ရကြတဲ့ရေးသားမျိုးတွေသူလည်းခံနေရပါတယ်။ဒါကြောင့်မလို့ဒီကျင့်ဝတ်ပြဿနာလေးတော့ဘယ်လိုများဖြစ်ရှင်းဖို့လုပ်မလဲဆိုတော့ထူးခြားပြောတော့တော့ရှိပါတယ်။
ဒါကတော့ပြန်ကြားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးဦးရထွတ်ပါရှင် Mr. Kendana ဟာမနေ့ဖက်မှာလည်းနောက်ထပ်အစိုးရအဖွဲ့တွေကတာဝန်ရှိသူတချို့နဲ့ထပ်မံတွေ့ဆုံပြီးတော့ရန်ကုန်ကိုပြန်มาဖြစ်ပါတယ်။မလ73ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်နေတဲ့ Mr. Kendana ဟာမနေ့ဖန်ညနေပိုင်းရန်ကုန်ကမထွက်ခွာခင်ဒီရန်ကုန်လေစိမ့်မှာလည်းဒီခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်မှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်အဖြစ်6နှစ်တာတာဝန်ယူခဲ့တဲ့ Mr. Thomas Ohe Kendana အတွက်ဒီခီးစဉ်ဟာနောက်ဆုံးခီးစဉ်ဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူအခွင့်အရေးအစီရင်ခံစာကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမလအတွင်းကျင်းပမယ်အစည်းအဝေးအတွင်းမှာတင်သွင်းမှာဖြစ်ပါတယ်ရှင်။